တောင်အာဖရိကနိုင်ငံကနာမည်ကျော်အိုလံပစ်အပြေးသမားအော်စကာပစ်တိုရီယပ်စ်ကိုတရားရုံးကအာမခံပေးလိုက်ပြီဖြစ်ပါတယ်ဒါပေမဲ့သူ့ရည်စားကိုတပ်ဖြတ်ခဲ့မှုနဲ့သူ့အပေါ်ဆွဲချက်တင်ထားတဲ့လူသတ်မှုကိုတော့ဆက်လက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဒီလူသတ်မှုကိုရတပ်ဖွဲ့ကစုံစမ်းစစ်ဆေးခဲ့တဲ့အပေါ်အပြင်းထန်ဝေဖန်ပြောဆိုတာအပါအဝင်အာမခံနဲ့ပတ်သက်တဲ့စီရင်ချက်ကိုနှစ်နာရီကြာလောက်ဖတ်ပြီးပစ္စတိုရီယပ်စ်အနေနဲ့သူ့အမှုကိုရင်ဆိုင်ရတဲ့အချိန်မရောက်ခင်အထိအာမခံနဲ့လွတ်ပေးလိုက်တဲ့အကြောင်းရာစုတရားသူကြီးဒက်စမွန်နိုင်ကတောက်ကြနေမှာပြောပါတယ်အာမခံကြီးကိုတော့အမေရိကန်ဒေါ်လာ$3,000နဲ့ညီမျှတဲ့တောင်အာဖရိက3 rand ငွေ2,000ခွဲသတ်မှတ်ပေးလိုက်ပါတယ်ခြေထုတက်အပြေးသမားပစ္စတိုရီယပ်စ်ဟာသူ့ရဲ့ရီဇာ River Steam Camp အပစ်ခံတည်ဆုံခဲ့ရချိန်ကစပြီးတော့ပရီတိုရီယာမြို့ကရဲအချုပ်မှာ၈ရက်ကြာနေခဲ့ရတာဖြစ်ပါတယ်။အသက်29နှစ်အရွယ်ဥပဒေဘွဲ့ရ River Steam Camp ကိုဖေဖော်ဝါရီ24 14ရက်နေ့ကသူ့အိမ်မှာတင်းတ်နဲ့ပြစ်တတ်ဖို့ Pistorius ကချုပ်တင်စီစဉ်ခဲ့တာဖြစ်တယ်လို့တရားလိုရှိနေအဖွဲ့ခေါင်းဆောင် Gary Neal ကတရားရုံးတော်ကိုတင်ပြခဲ့ပါတယ်။ Pistorius ကတော့အဲ့ဒီလိုဆွဆွဲပြောဆိုမှုကိုပယ်ချခဲ့ပြီးညသကောင်အချိန်မှာသူ့အိမ်ကိုဖောက်ထွင်းဝင်လာတဲ့တခိုးလိုအထင်မှားခဲ့တဲ့အတွက် River Steam Camp ကိုပြစ်ခတ်မိခဲ့တာလို့ပြန်လည်ခြေပခဲ့ပါတယ်။